ရုရှားကဖမ်းဆီးထားတဲ့ယူကရိန်းစစ်သုံးမန်းနဲ့ပြန်လွှတ်ပေးရင်ငြိမ်းချမ်းရေးအစီအစဉ်အတွက်တောင်းအားပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇာလင်စကီဟာအင်ကာနေကဆော်ရီအာရေဗီယာနိုင်ငံကိုရောက်ရှိသွားပါတယ်။ရုရှားအောက်လွှတ်တော်အော်ကတာဘစ်စလဖ်ဘိုလိုဒင်သွားရောက်ပြီးနောက်တနေ့မှာပဲယူကရိန်းသမ္မတဟာဆော်ရီအေရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဖို့သွားရောက်ခဲ့တာဖြစ်ပါတယ်။Sorry Asian မင်းသားဟာ Russia Ukraine အရေးမှာသူ့အနေနဲ့ဂျာဝင်ညှိနှိုင်းပေးတဲ့လူနေရာမှာဆောင်ရွက်ပါတယ်။ဒါပေမဲ့လည်းရင်နိုင်တဲ့လောင်စာကိစ္စအတွဲ OPEC အဖွဲ့အတွင်း Russia နဲ့ Sorry Arabia ဟာမူဝါဒကိစ္စမှာမဟာမိတ်ဖြစ်ပါတယ်။ Ukraine ငြိမ်းချမ်းရေးအစီအစဉ်တွေကိုတွန်းအားပေးနိုင်ဖို့အတွက် Sorry Arabia ကိုဆက်လက်အားထားသွားမယ်လို့သမ္မတ Zelensky က X လူမှုကွန်ရက်မှာဖော်ပြပါတယ်။ယူကရိန်းကတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်မှာအချက်၁၀ခုပါဝင်ပြီးအဲ့ဒီအထက်မှာယူကရိန်းနယ်တွေကရုရှားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ရုရှားကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုအရေးယူဖို့အချက်တွေလည်းပါဝင်ပါတယ်။ Sorry Arabia ရဲ့ဥဆောင်ကူညီမှုနဲ့ပြန်လည်လွတ်မြောက်လာခဲ့တဲ့စစ်သုံးပန်းတွေလည်းရှိခဲ့တဲ့အတွေ့ဒီဆွေးနွေးဝဲဟာလည်းရလဒ်ကောင်းတွေထွက်ပေါ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဇာလင်စကီကပြောပါတယ်။အခုလိုအချိန်မှာယူကရိန်းအရှိတ်အချမ်းမှာရုရှားတပ်တွေကရှေ့ကိုတိုးလာနေပါတယ်။